ယောဂီမောင်တော်ကောင်းတို့ယခုချိန်ခါမှာတရားရှိမှကြာရမှာဖြစ်ပါတယ်တရားရှိမှတဲ့အလုံးဆိုတာမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ပရမတ္ထသဘောတရားဖြစ်တဲ့ယုတ်တရားနံတရားသင်္ခါရတရားတွေကိုဉာဏ်နဲ့ရှုကြည့်တဲ့အလုံးဖြစ်ပါတယ်အဲ့လိုရှုကြည့်တဲ့အခါကျတော့ဘယ်လိုမြင်အောင်ကြည့်ရမှာလဲဆိုရင်မြတ်စွာဘုရားသခင်ကိုရမေကြီးကဟောထားတယ်အနိစ္စဝတ္တသင်္ခါရဥပါဒဝယဓမိနောဥပ္ပိစိတ်တဝါနိရုဇ္ဇန္တိတေတံဥပသမောတုခောလို့ရှုမှတ်တဲ့နေရာမှာမြင်ရမယ့်အမြင်ကလေးတွေကိုဘုရားရှင်ကိုရမေကြီးဟောကြားထားတာဖြစ်ပါတယ်အနိစ္စဝတ္တသင်္ခါရဥပါဒဝယဓမိနောသင်္ခါရသင်္ခါရသဘောတရားတို့သည်အနိစ္စဝတ္တဖြစ်ပြီးလည်းရင်ပျက်စီးတတ်သောသဘောရှိ၄ကုံစွာတကားဟောသင်္ခါရတရားတွေဟာမမြဲဘူးဖြစ်ပြီးပျက်စီးတတ်တဲ့သဘောရှိနေတာပါပဲလားဒီလိုမြင်အောင်ကြည့်ရမယ်ဥပါဒဝယဓမိနောဟောသရောရဲ့သဘာဝကဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဖြစ်ချင်းပြချင်းတရားနှစ်ပါးနဲ့ပြုပြင်ဖန်တီးနေတဲ့သဘောတရားတွေဖြစ်ပါလားဖြစ်လာတဲ့သဘောတရားကလည်းပဲခိုင်မြဲတည်တံ့တာမရှိဘူးဖြစ်ပြီးရင်ပြတ်တတ်ပါလေအဲဒီလိုပြတ်သွားပြီဆိုရင်လည်းပဲဒီတိုင်းရပ်သွားတာမရှိပါဘူးအနန္တရအကြောင်းကျိုးဆက်ပြီးတော့နောက်ထပ်ယောဓမဏ္ဍမအသေးတွေသင်္ခါရတရားအသေးတွေဆက်ကဆက်ကဖြစ်နေဦးမှာပါရဲ့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောသည်သင်္ခါရတရားတို့ရဲ့သဘောဖြစ်ပါလားအဲ့ဒီလိုမြင်အောင်ကြည့်ရမယ်ဩဘိစိတ်တဝနိရုဇ္ဇန္တိဩဘိစိတ်တဝဖြစ်ပြီး၍နိရုဇ္ဇန္တိချုပ်ပြောက်ပျက်စီးလေကုန်၏ချုပ်ပြောက်ပျက်စီးတယ်ဆိုတာဟာမရှိတော့ဘူးမရှိတော့ဘူးလို့မရှိတဲ့လက္ခဏာလေးတွေ့တယ်ဆိုတာဟာအစကတည်းကမရှိတာမဟုတ်ပါဘူးတဲ့။ဩဘိစိတ်တဝါဖြစ်ပြီးတော့မှနိရုဇ္ဇန္တိချုပ်ပြောက်ပျက်စီးသွားတာပါတဲ့။အစကတည်းကမရှိတာမဟုတ်ဘူးဖြစ်ပြီးတော့မှပျက်သွားတာပါ။အဲ့ဒါကိုပဲဟောတဝါအဘာဝဋ္ဌိနာလို့ဒီလိုလည်းပဲဟောထားပါလေ။ဒါတော့ပြတ်တတ်တဲ့သင်္ခါရသဘောတရားကလေးတွေဟာပျက်သွားပြီပျက်သွားပြီဆိုတာဟာအစကတည်းကမရှိတဲ့အနေအထားကနေပျက်သွားတာမဟုတ်ဘူးတဲ့။ဖြစ်ပြီးတော့မှပြတ်သွားကြတာကြီးပဲဖြစ်လာတဲ့သဘောတရားတိုင်းဟာအာလုံးပြတ်သွားကြတာကြီးပဲတေတံဥပသမောတုခောအဲ့ဒီဖြစ်တဲ့သဘောတရားလေးတွေပြတ်တဲ့သဘောတရားကလေးတွေကိုငြိမ်းအောင်သိမ်းအောင်ရှုမှတ်သုံးသပ်နိုင်မယ်ဆိုရင်တဲ့ဒုက္ခောဒုက္ခအာလုံးတို့ရဲ့ချုပ်ငြိမ်းရာဒုက္ခအာလုံးတို့ရဲ့ကုံဆုံးရာအိမတန်ချမ်းသာတဲ့အိမတန်အင်းငြိမ့်တဲ့တန်တိဒုက္ခအစိမ့်မှဖြစ်ပါတယ်တဲ့အေးအဲ့ဒီလိုမြတ်စွာဘုရားသခင်ကိုရမြတ်ကြီးဟောကြားတော်မူတဲ့ဓမ္မဒေသနာကိုနှလုံးသွင်းပြီးတော့ဒုက္ခအာလုံးတို့ရဲ့ကုံဆုံးရာဖြစ်တဲ့တန်တိဒုက္ခအမြိုက်တတ်ကိုရကျင်ကြပါတယ်လိုချင်ကြပါれမျက်မှောက်ပြုချင်ကြပါれဆိုရင်ဖြစ်သဘောနဲ့ပြက်သဘောကိုမြင်အောင်ကြည့်ရမယ်ဖြစ်သဘောပြက်သဘောမြင်အောင်ကြည့်ပြီးမဲ့လည်းပဲဖြစ်ချင်းပြက်ချင်းအလုံးလှင်မြန်တဲ့အခါကျတော့ယောဂီများရဲ့အမြင်မှာဟောမရှိတော့ဘူးမရှိတော့ဘူးဆိုတော့မရှိခြင်းသင်္ကေတမရှိခြင်းအမှတ်လက္ခဏာမရှိတဲ့အချင်းရကလေးသာတွေ့ပါလိမ့်မယ်ဖြစ်တာကိုတွေ့တယ်ဆိုတာဟာတကယ်ဖြစ်တဲ့ယောဓမနန္ဒမကိုတွေ့ရခြင်းမဟုတ်ပါဘူး။ဘာဖြစ်လို့တော့ယောဓမနန္ဒမဖြစ်နေတဲ့အချိန်မှာအရှုကံခန္ဓာဖြစ်နေတဲ့အချိန်မှာအရှုညာမပေါ်နိုင်သေးလို့ပါပဲ။အရှုညာပေါ်တဲ့အချိန်မှာအရှုကံခန္ဓာမရှိတော့ဘူး။ပြတ်သွားပါပြီ။ဒါကြောင့်မလို့ဖြစ်နေစေဖြစ်တဲ့ယောဓမနန္ဒမကိုမြင်ရခြင်းမဟုတ်ပါဘူးတဲ့။ဖြစ်နေစေဖြစ်တဲ့ယောဓမနန္ဒမကိုမမြင်ဘဲနဲ့ ဘာဖြစ်လို့ဥပါဒါကိုထည့်ပြီးတော့ဟောရတာလဲမေးရင်ညာတပရိညာအသိနဲ့တိထားစဉ်တုန်းကဩယောရမဏ္ဍမတွေဟာပရမဖြစ်တယ်ပြီးတော့ပြတ်တယ်ဖြစ်လာတော့ကလည်းပဲအကြောင်းတွေပေါင်းဆောင်စုဝေးလို့အကျိုးတရားအနေနဲ့ယောဓမဏ္ဍမတွေဖြစ်နေတာပဲအဲ့ဒီဖြစ်လာတဲ့ယောဓမဏ္ဍမဟာဖြစ်ပြီးရင်ပြတ်တတ်ပါတယ်လို့ညာတာပရိညာအသိနဲ့ယောဓမရဲ့ဖြစ်ပုံတွေနန္ဒမရဲ့ဖြစ်ပုံတွေကိုပိုင်ပိုင်နိုင်နိုင်သိထားလိုက်နိုင်သည့်အတွေ့ယခုလိုတိရဏပရိညာအသိနဲ့ရှုမှတ်သုံးသပ်နေတဲ့ကာလမှာတကယ်တဘာဝဖြစ်နေတဲ့ကာလကိုမိမိဉာဏ်နဲ့မမြင်လိုက်နိုင်ပေမဲ့လို့လည်းပဲညာတာပရိညာအသိကိုအကူအညီယူပြီးတော့ပြတ်သွားတဲ့သဘောတရားကလေးတွေဟာဖြစ်တာရှိလို့သာပြတ်တာရှိတာပဲဖြစ်ပြီးလို့သာပျက်စီးတာပဲဟောရသေးပလျင်ဖြစ်သဘောပြတ်သဘောလေးပဲလို့အဲ့ဒီလိုဉာဏ်နဲ့ကောက်ချက်ချလိုက်ရတာဖြစ်ပါလေဒါကြောင့်မလို့တရားရှိမှတ်တဲ့ပုဂ္ဂိုလ်ဟာညာတာပရိညာသည်ဆိုတဲ့ကြိုတင်လေ့လာမှုကြိုတင်သိမှုဒါတွေအသိရေးကြည့်ပါလေညာတာပရိညာသည်မပိုင်ပဲနဲ့တိရဏပရိညာဆိုတဲ့ရှိမှတ်ဖို့လုပ်ငန်းခွင်မှာအမှန်တမ်းမမြင်နိုင်ပါဘူးဒါကြောင့်အမှန်တမ်းမြင်အောင်ညာတာပရိညာသည်ဆိုတဲ့တရားနာစဉ်တုန်းကသိတဲ့အသိတွေပြည့်စုံနေဖို့လိုအပ်ပါလေဒီတော့ယောဂီများကလည်းပဲယခုလိုတရားရှုမှတ်နေတဲ့အခါမှာတရားနာစဉ်တုန်းကသိကြတဲ့အသည့်မှတ်သားကြတဲ့အမှတ်သားအဲ့ဒါကလေးတွေကိုပြာအောင်ပြုပြီးတော့ယခုလိုလက်တွေ့လုပ်ငန်းတွင်ဝင်တဲ့အချိန်မှာပိုင်ပိုင်နဲ့သိအောင်ကိုယ်တိုင်သိတဲ့အသည့်ဖြစ်အောင်ကြိုးစားပေးကြရမှာဖြစ်ပါတယ်ညာတာပရိညာအသည့်နဲ့သိစဉ်တုန်းကဖောက်ပြန်တဲ့သဘောလေးကရုပ်ပဲသိတဲ့သဘောလေးကနာမည်လို့အဲ့ဒီလိုနာကြားခဲ့ရဖို့ပါတယ်မှတ်သားခဲ့ရဖို့ပါတယ်နာရကျင်နာကြိုက်တာခဲ့တာဒီပုဂ္ဂိုလ်တ attva မဟုတ်ဘူးငါလည်းမဟုတ်ဘူးဒုဗောင်ကခြေလည်းလည်းမဟုတ်ဘူးဒါတွေကသဘောတရားလေးပဲဒုဗောင်ကခြေလည်းမှတီမီပြီးတော့ဖြစ်နေတဲ့ပရမတ်ရုပ်ခန္ဓာလေးပဲသိတတ်တဲ့ပရမတ်နာခန္ဓာလေးပဲအဲ့ဒီအသိကလေးတွေဟာညာတာပရိညာအသိနဲ့တရားနာစဉ်တော့ကပြီးပြီးခဲ့ပြီ။ဒါကြောင့်ဒီအချိန်မှာညာတာပရိညာအသိကိုလက်တွေအသုံးချဖို့လိုပါတယ်။နာရကျင်နာလေးပေါ်လာပြီဆိုရင်ငါလို့မမှတ်ပါနဲ့။ငါနဲ့ဆိုင်တယ်လို့လည်းမယူဆပါနဲ့။ငါပိုင်တယ်လို့လည်းမစဉ်းစားပါနဲ့။တကယ်တမ်းကျတော့ငါလည်းမဟုတ်ပါဘူး။ငါပိုင်တာလည်းမဟုတ်ပါဘူး။ငါမမို့ပဲငါပိုင်နာမမို့ပဲနဲ့ဒုပေါင်ကခြေလဲဆိုတာလည်းဘယ်ဟုတ်ပါမလဲဒုကနာတာလည်းမဟုတ်ဘူးခြေသလုံးကကျင်တာလည်းမဟုတ်ဘူးပေါင်ကကြိုက်တာလည်းမဟုတ်ဘူးနာတာတဲ့သဘောလေးတွေအကြောင်းတိုက်ဆန်လို့ဖြစ်တဲ့အကျိုးတရားလေးပဲကျင်တဲ့သဘောလေးကလည်းပဲအကြောင်းတိုက်ဆန်လို့ဖြစ်တဲ့အကျိုးတရားလေးပဲကြိုက်တဲ့သဘောလေးကလည်းပဲအကြောင်းတိုက်ဆန်လို့ဖြစ်တဲ့အကျိုးတရားလေးပဲငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါနဲ့မဆိုင်ဘူးလို့ပရတော်ဒဇိန်တယံဇံကိုကြည့်တဲ့အမြင်မျိုးနဲ့ဒီနေရာမှာကြည့်ပေးရမှာဖြစ်ပါလေ။ဘလို့ပဲငါလို့ထင်ပေမဲ့ဘလို့ပဲငါနာတယ်လို့ထင်ပေမဲ့ဘလို့ပဲငါရဲ့ဒုက္ခပေါင်းလဲခြေရထောက်ကနေပြီးတော့နာတယ်လို့ထင်နေပေမဲ့ညာတာပညာသိတဲ့မှာငါမဟုတ်ဘူးဆိုတာသိထားတဲ့အတွေ့ဒုက္ခကခြေလက်မရှိဘူးဆိုတာသိထားတဲ့အတွေ့မိမိစိတ်ကငါလို့ငါနဲ့ဆိုင်တယ်လို့အတိတ်ကလေးဝင်လာတိုင်းဝင်လာတိုင်းဩတာငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးလို့အဲဒီလိုအတိတ်ထဲမှာငါဆိုတဲ့ဒိဋ္ဌိအမြင်ကလေးကိုဖယ်ထုတ်ပြလိုက်ပါအဲဒီလိုဖယ်ထုတ်ပြီးတော့ကိုယ်ပိုင်အတိတ်နဲ့ကိုယ်ပိုင်ဉာဏ်နဲ့ကြည့်လိုက်တဲ့အခါမှာဘလို့ပဲငါလို့ထင်မိထင်ကြတော့လဲပဲငါမဟုတ်တဲ့သဘာဝတရားကလေးတွေကိုတဖြည်းဖြည်းသိလာပါလိမ့်မယ်ငါဆိုင်တယ်လို့ထင်ထားပေမဲ့လို့လည်းပဲငါမဆိုင်ဘူးငါနဲ့မဆိုင်ဘူးဆိုတဲ့သဘောလေးကို တဖြည်းဖြည်းသိလာပါလိမ့်မယ်ဒုဗောင်ကခြေလက်ကနာတယ်လို့ထင်ထားပြီးမဲ့လို့လည်းပဲဒါဒုဗောင်ကခြေလက်မဟုတ်ဘူးဒုဗောင်ကခြေလက်မှမဟုတ်ပဲပဲနာတတ်တဲ့သဘောလေးပဲကျင်တတ်တဲ့သဘောလေးပဲကြိုက်တတ်တဲ့သဘောလေးပဲအကြောင်းအကျောင်းဖြစ်တဲ့ကြိုးတရားလေးပဲဆိုတာဟာတဖြည်းဖြည်းနဲ့သိလာပါလိမ့်မယ်အဲဒီလိုအသေးကလေးဖြစ်အောင်လည်းပဲညာတပရိညာဆိုတဲ့တရားနာစဉ်တုန်းကသိထားတဲ့အသည့်ကိုဒီနေရာမှာမေ့ပြောင်းမတော်ပါစေနဲ့ညာတပရိညာအသည့်ကိုတတိထားဆင်ခြင်နှလုံးသွင်းပြီးတော့တတိတရားကလေးနဲ့ဒါငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဆိုတဲ့ပောကောတတဝငါဆိုတဲ့အမြင်ကိုတတိလေးနဲ့ဖယ်ခွာပေးပါတကယ်သဘာဝအစစ်မှန်ဖြစ်တဲ့နာသဘောကျင်သဘောကိုယ်သဘောကလေးအပေါ်မှာပဲမိမိစိတ်ကလေးရောက်နေအောင်တတိကလေးကညွန်ပြပေးပါပောကောတတဝငါလို့ထင်လာတိုင်းထင်လာတိုင်းဒါပောကောတတဝငါမဟုတ်ဘူးဆိုတာကိုတတိကလေးနဲ့အမြဲတမ်းတတိထားပေးပါတတိတရားကလေးနဲ့အမြဲတမ်းဖယ်ရှားပေးပါယောဓမနာဓမ္မဖြစ်သဘောပြသဘောတရားအပေါ်မှာစူးစိုက်မှုရှိနေအောင်တတိတရားကလေးနဲ့ဥတည်ပေးပါအဲဒီလိုဥတည်ပေးလို့ယောဓမနာဓမ္မဖြစ်သဘောပြသဘောအပေါ်မှာတတိလေးထားမိသွားပြီဆိုရင်ဒီတိုင်းမနေပါနဲ့အပေါ်ရန်ရှက်မကြည့်ပါနဲ့စူးစူးဆိုက်ဆိုက်ကြည့်ပေးလိုက်ပါခြုံငုံပြီးတော့မကြည့်ပါနဲ့စွစွဆက်ဆက်ကြည်ပေးလိုက်ပါဒုဗောင်ကခြေလဲဆိုတဲ့ပုံမှန်သရဏစီကိုစိတ်မရောက်စေပဲနဲ့ငါဆိုတဲ့အစွဲစီကိုစိတ်မရောက်စေပဲနဲ့ယောဓမနာဓမဆိုတဲ့ပရမသဘောတရားအပေါ်မှာပဲစိတ်ကလေးကိုစိုက်ချပေးလိုက်ပါတမာရီလေးကိုမြင့်တင်ပေးလိုက်ပါတတိကလည်းပဲပောကောတတဘာငါဆိုတဲ့အမှားအမြင်ကိုဖယ်ခွာထားတယ်ငါဆိုတဲ့အမြင်မဝင်အောင်ကာပေးထားတယ်။တမာရီတရားကလည်းပဲယောဓမနန္ဒမအပေါ်မှာစွစွဆက်ဆက်ဖြစ်အောင်ကြိုးစားပြီးတော့ကြည်ပေးလိုက်မယ်ဆိုရင်တတိယတမာရီရားတွေကောင်းလာသည်နှင့်အမျှပောကောတတဘာငါဆိုတဲ့အမြင်ကလေးတွေလည်းပဲတဖြည်းဖြည်းကင်းစင်သွားမှာဖြစ်ပါတယ်။ယောဓမနန္ဒမဟုတ်ပါလား။ဒါရီဟယောဓမပါလား။ဒါရီယနန္ဒမပါလား။ဒါရီယပရမသဘောတရားလေးတွေပါလား။ဒါရီယာဖြည်းဖြည်းပြတ်တတ်တဲ့သဘောတရားလေးတွေပါလားဆိုတော့ဉာဏ်မြင်ကလေးတွေဟာလည်းပဲတဖြည်းဖြည်းကြည်လင်လာမှာဖြစ်ပါတယ်။အဲဒီလိုဖြည်းဖြည်းပြတ်တတ်တဲ့သဘောတရားကလေးပါပဲ။ပောကောတတ္တဝါမှာမဟုတ်ပဲပဲ။အများရန်ဖောက်ပြန်ပျက်စီးနေတဲ့ပရမသဘောတရားကလေးတွေပါပဲလို့။အဲဒီလိုပိုင်ပိုင်နိုင်နိုင်ဉာဏ်ကလေးနဲ့ဆုံးမြတ်ချက်ချလိုက်နိုင်ရင်ညာတပရိညာအဆင့်ကနေကျော်ပြီးတော့တိရဏပရိညာအဆင့်ကိုရောက်လာမှာဖြစ်ပါတယ်။အဲ့ဒီအဆင့်ရောက်လာပြီဆိုရင်တဲ့ဒုက္ခဆိုတဲ့ဒုက္ခခတ်သိမ်းချုပ်ငြိရာအမှန်ဖြစ်တဲ့နိဗ္ဗာန်ချမ်းသာရဖို့ရန်မဝေးတော့ပါဘူးလက်ရကန်းအတွင်းမှာပဲရှိပါတော့တယ်အဲ့ဒီနိဗ္ဗာန်ရဖို့ရတဲ့မိမိရဲ့တဏ္ဍာမှာရှိတဲ့ပေါ်လာတဲ့ဉာဏ်ကိုစင်ကြယ်တဲ့စင်ကြယ်အောင်ထက်မြက်တဲ့ထက်မြက်အောင်အဖမှန်ထက်တာပွားများပေးမယ်ဆိုရင်ဝိပဿနာဉာဏ်ကနေပြီးတော့နိဗ္ဗာန်မဲ့ဉာဏ်ကိုပြောင်းပြီးတော့အဲ့ဒီမဲ့ဉာဏ်ကဒုက္ခခတ်သိမ်းတို့ရဲ့ခြုံငင်းရာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်မှာဧကံဖြစ်ပါတယ်။အဲဒါကြောင့်မလို့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုနိုင်ဖို့ရန်အတွက်အခြေခံအဖြစ်အနိစ္စဝတ္တသင်္ခါရဆိုတဲ့အတိုင်းပဲသင်္ခါရတရားတို့ရဲ့ဖြစ်တာကိုလည်းမြင်အောင်ကြည့်ပါ၊ပြတ်တာကိုလည်းမြင်အောင်ကြည့်ပါ။ဖြစ်ပြီးပြတ်တတ်တဲ့သဘောပါပဲလို့လည်းဆုံးမချက်ချနိုင်အောင်ကြိုးစားပါဖြစ်ပြီးပြတ်တဲ့သဘောတရားမလို့ဒါဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့လည်းပဲဆုံးဖြတ်ချက်ချနိုင်အောင်ကြိုးစားပါအဲဒီလိုကြိုးစားလို့ဖြစ်ဖြစ်ဒီမြင်ရကနေဖြစ်ဖြစ်ဒီမုံဖြစ်ဖြစ်ဒီမုံရကနေပြီးတော့ဖြစ်ဖြစ်ဒီဆုံးသွားမယ်ဆိုရင်မိမိလိုလားတောင်းတတဲ့နိဗ္ဗာန်ချမ်းသာရမှာဖြစ်သောကြောင့်ကြိုးကြိုးစားစားနဲ့ဉာဏ်ကလေးထက်မြက်လာအောင်ရှုမှတ်သုံးသပ်ပွားများပေးလိုက်ကြပါ